တောင်ပိုင်းပင်လယ်ညီဒေသမှာကုန်နေသမောတွေကိုတိုက်ခတ်ရမှာယီမန်ကဟူတီသဘုံတွေအုံပြုနေတဲ့သမောငယ်3000ကိုအမေရိကန်ရေတပ်ရဟယင်တွေကနှိမ်ယုတ်ပစ်ခဲ့တယ်လို့ San Complot ဒီအတူကောက်ခေါ်တဲ့ကမ္ဘာအလဲပိုင်းဒေသအမေရိကန်စစ်ကုန်ကြေးဌာနကသူ့ရဲ့ X လူမှုကွန်ရက်မှာသတင်းထုတ်ပြန်ပါတယ်။ Mars Hanju ကုန်တင်သမောရဲ့အရေးပေါ်ကူညီတောင်းခံမှုရရှိတဲ့နောက် USS Eisenhower နဲ့ USS Gravely အမေရိကန်စစ်သမော20ကရဟယင်တွေဟာဟူတီသဘုံတွေရဲ့သမောတွေကိုပစ်ခတ်ပြီးတော့3စီးနှိမ်ယုတ်သွားတာလို့သိရပါတယ်။လေးစီးမြောက်ဗတော်ရင်တစ်စင်းကတော့လွတ်မြောက်သွားခဲ့ပါတယ်။စင်ကာပူအလန်တင်နဲ့ Mars Hanju ကုန်တင်သမောကိုအီရန်နောက်ခံပေးထားတဲ့ဟူတီသဘုံတွေကတိုက်ခိုက်မှုဟာ24နာရီတွင်မှဒုတိယအကြိမ်မြောက်ဖြစ်ပါတယ်။တနင်္လာနေ့အစောပိုင်းတုန်းကဒီပင်လယ်ညီထဲမှာရှိနေတဲ့အဲဒီကုန်တင်သင်္ဘောကိုဟူတီသဘုံတွေကသမောဖြတ်ဒုံးကျည်20နဲ့တိုက်ခိုက်မှုကိုအမေရိကန်ရေတပ်ဘက်ကဖျက်ချခဲ့ရပါတယ်။နိုဘာလ19ရက်နေ့ကလေးကဆိုလို့ရှိရင်ဟူတီသဘုံတွေဘက်ကနိုင်ငံတကာရေကြောင်းလိုင်းတွေကိုတိုက်ခိုက်တာဟာ23ကြိမ်ရှိပြီလို့အမေရိကန်စစ်ဘက်ကပြောပါတယ်။အခုလိုမျိုးပင်လယ်ညီဒေသအတွင်းတိုက်ခိုက်မှုတွေတိုးလာတာကြောင့်ဒီဇင်ဘာလလေကစပြီးရေချောင်းလိုင်းကုမ္ပဏီအများပြားဟာပင်လယ်ယူကိုရှောင်ကွင်းပြီးတော့ပင်လယ်ရေချောင်းလိုင်းအသစ်ကိုပြောင်းလဲအသုံးပြုခဲ့ကြရပါတယ်။ဟူဒီသဘုံတွေဟာဒီဂါဇာမှာအစ္စရေးနဲ့တိုက်နေတဲ့ဟာမတ်စစ်သွေးကြောအုပ်စုကိုထောက်ခံမှုပြတဲ့အနေနဲ့အခုလိုမျိုးဒီပင်လယ်ညီတွေတိုးလာနေတဲ့တမောတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာဖြစ်ပါတယ်။